မေလ24ရက်နေ့ကလေးကဖန်ဆီးထားတဲ့ Frontier မြန်မာသတင်းဌာနရဲ့အုပ်ချုပ်မှု Editor American နိုင်ငံသား Danny Fenster ရဲ့လက်ရှိအခြေအနေသူ့ကိုစစ်ဆီးနေတဲ့ကိစ္စနဲ့ပတ်သက်လို့လည်း VOA သတင်းတော်ကိုစီသူကမေးမြန်းခဲ့ပါတယ
်။ Frontier မဂ္ဂဇင်းမှာလုပ်ခဲ့တဲ့ဒီ American သတင်းတော်ပေါ့နော်ဒီအုပ်ချုပ်မှု Editor Danny Fenster ကိုဖန်ဆီးတာကြာပြီဆိုတော့ကျွန်တော်လည်းဒီကြီးသတင်းစာရှိမှမှခွင့်ရတော့ကျွန်တော်မေးကြည့်ပါတယ်။အဲ့တော့ကျွန်တော်မင်းထွန်းကတော့သူဟာကျမ်းမာရေးကောင်းမွန်တဲ့အခြေအနေရှိပါကြောင်းတော့ကာကွယ်ဆေးထိုးဖို့မထိုးဖို့ကတော့ဒီကာကွယ်ရှင်ရဲ့ဆုံးဖြတ်ချက်ဖြစ်တာကြောင့်အဲ့ဒီကိစ္စကိုတော့သူတို့ရှင်းရှင်းလင်းလင်းမသိရသေးဘူးပြီးတော့သူ့ကိုဆွဲတင်ထားတဲ့အမှုတွေအကြောင်းကိုတော့ကျွန်တော်မေးကြည့်တဲ့အခါမှာကျွန်တော်မင်းထွန်းကအခုလိုပြောတယ်ခင်ဗျာ
သတင်းတော်များနဲ့ပတ်သက်လို့ကတော့ကျွန်တော်တို့သတင်းတော်များသည်သတင်းတော်အထုပ်ကိုသာလုတ်တယ်ဆိုရင်သတင်းတော့လုတ်ကူတာလုတ်တယ်သတင်းတော့လုတ်တိုင်းတာမျက်မျက်တာတာလုတ်တယ်ဆိုရင်ကျွန်တော်ဖန်ဆီးစစ်ဆေးနေရာအကြောင်းမရှိပါဘူးသူ့အနေနဲ့ကတော့သတင်းတော့လုပ်ငန်းနေတဲ့ကြော်လွန်ဆောင်ရွက်ခဲ့တဲ့အရာရှိတော့စစ်ဆေးကြတာရှိပါတယ်ကျမရဲ့အခြေအနေကောင်းမှုပါလေကိုဗစ်19စေချိုးခြင်းမထိုးခြင်းကပတ်သက်လို့ကတော့အကျဉ်းတော်မှာရှိနေတဲ့အကျဉ်းသားများအထုံသားများအားလုံးကိုကိုဗစ်19စေထိုးနှံပေးနေရရှိပါတယ်ထိုးခြင်းမထိုးခြင်းဒီသူဆန္ဒပါဖြစ်ပ
ါလက်ရှိကသူ့ကိုဘာမှုနဲ့ဆွဲထားတယ်လို့ရောတိတိကျကျဖြေသွားတာရှိပါလား
အဲကျွန်တော်ကရှင်းရှင်းလင်းလင်းအမှုကြောင့်ရှင်းရှင်းလင်းလင်းညာသိရမလားပဲကျွန်တော်ထပ်ပြီးတဲ့အခါမှာတော့သူကဒါကသတင်းတောက်ကောင်ကိုကြော်ပြီးတော့ကျူးလွန်ထားတယ်ဆိုတော့တိကြတယ်သို့တော့သူတို့စစ်စင်းညံ့နေတဲ့ဒီဈေးဖြစ်တဲ့အတွက်အမှုကိုဆွဲတင်နေဆိုတော့တိကြနေတယ်ဒါပေမဲ့အမှုအသေးစိတ်ကိုတော့သူကနောက်မှပဲပြောပါမယ်ဆိုပြီးတော့ကျွန်တော်ကိုအဲဒီကြက်ကရှင်းရှင်းလင်းလင်းပြီးမသွားဘူးခင်ဗ
ျဒီနေ့နေပြည်တော်မှာပြုလုပ်တဲ့စစ်ကောင်စီရဲ့တရင်ကရှင်းလင်းပွဲကိုကိုရိုင်းတရင်သွားယူခဲ့တဲ့ပြည်ပသတင်းတော့ကိုစီသူပြောသွားတာဖြစ်ပါတယ်